ရခိုင်မြောက်ပိုင်းဒေသမှာအစွန်းရောက်တွေရဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ထွက်ပြေးနေကြရတဲ့ရခိုင်ဒုက္ခသည်တွေဟာစာတင်ကြောင်းတချို့မှာကျဉ်းချင်းကျက်ကျက်စုပြုံနေရပြီးနေထိုင်ရေးမှာအခက်အခဲရှိနေတယ်လို့ VOA သတင်းတောက်ကပြောပါတယ်။မောင်တော်ဒေသနာမှာရှိတဲ့မွတ်စလင်ကျေးရွာကြီးဖြစ်တဲ့မြို့တကြီးရွာကတော့မိလောင်ပြင်းဖြစ်နေပြီးလူသူကင်းမဲ့နေတယ်လို့လည်းပြောပါရယ်။မောင်တော်ဒေသပြိပခအခြေအနေသတင်းယူဖို့အဲ့ဒီဒေသမှာရောက်နေတဲ့ကိုမိုးစောကိုကိုသားညိုကဆက်သွယ်မေးမြန်းထားပါရယ်ရှင်။
ကျွန်တော်ဒီကနေ့ရောက်ခဲ့တာကတော့အိကကိုင်းကြီးရွာဘက်ပေါ့လေအဲ့မှာဒီတုံးရနေ့ကယူရွာမှာဒီရှေ့တက်ခံအဲ့ဒီသာအဲ့ဒီတက်ခံရဲရွာလူတော့အဲ့ကိုင်းကြီးတက်ခံရွာကိုတင်းချောင်လာကြတယ်တင်းချောင်တော့အဲ့တက်ခံရွာမှာသူတို့ကိုသူတို့မိသားစုတွေကိုအဲ့မှာထားလာတယ်ပေါ့
မွတ်စလင်ကျေးရွာတွေကအခြေအနေပေါ့ဘာဖြစ်လို့ဆိုတော့အခုဆက်စင်ရေးတွေလည်းလုပ်နေတယ်နေမရှင်းလင်းရေးတွေလည်းလုပ်နေတယ်ဆိုတော့မွတ်စလင်ကျေးရွာတွေမှာကောဒီဒေသခံမွတ်စလင်တွေရှိသေးရလား
အေးမောင်းတော်မျိုးနဲ့ဆက်ပေါ်လေဒီမျိုးကြီးကြီးရွာရွာပေါ့အဲ့ရွာကတော့ရွာကတော့ဒီနေ့တွားရောက်ကြည့်ရှုနေကြည့်တော့မျိုးကြီးရွာကတော့လောလောဆယ်အကုန်လုံးကမီးလောင်ပြီးလို့ရှိနေမီးနေတော့မြားအကုန်လုံးဒီမျိုးကြီးရွာထဲမှာမီးလောင်ထားတာကိုကြည့်ရတယ်လူနေလာမရှိဘူးအဲ့ဒီရွာကတော့အရင်ဆုံးကဆိုရင်ဒီမောင်းတော်ကနေအခုထိတော့ဆက်တယ်သူကားလမ်းပြရဒီမောင်းတော်အထက်မှာရှိရဲ့ရွာပေါ့ဗျာသုံးမိုင်၄မိုင်လောက်ဟောရွာပဲအခုလိုလိုတင်လို့ဒီလိုမျိုးတွေတွေ့ရတော့ဘူးအဲအဲ့ဒီကြွားကတော့သူတို့အခင်းဖြစ်သွားရင်ဒီ25ရက်ကြီးကတော့အဲ့ဒီကြွားကနေတော့မှဒီမိုင်းနဲ့ဖွဲပြီးတိုက်ခိုက်ကြရပါရှိတယ်နောက်ရက်ဒီမှာလည်းလုံတွေးကားတွေတိုက်ခိုက်ကြရရှိတယ်အဲ့ဒီမှာလည်းနေရှင်းနေလေးတွေလည်းလုပ်ကြရရှိတယ်ဆိုတော့မှသိရတယ်
အဲ့တော့ကိုမိုးစော်တို့အခုပို့တဲ့အခါမှာရောဟိုဟာဒီဟိုတလောက်ကဒီပြီးခဲ့တဲ့ဩဂတ်စ25ရက်နေ့ကတိုက်ခိုက်ခံရတဲ့ရဲကင်းစခန်းတွေပါတွေကတွေ့ခွင့်ရလားရောက်သေးလား
ဟောအဒီနေရာတွေတော့ကျွန်တော်တို့ပို့ပို့ပြီးတော့ဗျာလုံချုံရေးအခြေအနေအကြောင်းဆိုတော့ကျွန်တော်တို့ဒီမှာကျွန်တော်တို့အဲ့ဒီနေရာကြီးရဲကင်းစခန်းတွေပါတိုက်ခိုက်ခံရတယ်တော့ပို့ပြီးတာမရှိ
ဒုက္ခသည်တွေရဲ့အခြေအနေပေါ့နော်ကျွန်တော်တို့ကိုမိုးစော်တို့တွားခွင့်ရတယ်ရခိုင်ဒုက္ခသည်တွေရဲ့အနေထားသူရဲ့လူအပ်ချက်သူရဲ့ချင်းနေဘလို့ရှိပါလဲခင်ဗျာ
ဒီအဓိကတော့ဗျာကျွန်တော်ကြည့်တဲ့မြင်ရတဲ့ဆိုကျွန်တော်မနေရဆိုလို့ရှိရင်ရခိုင်ဒုက္ခတွေဒီအခန်းကြီးရောက်တယ်နောက်အစိမ့်ကြီးဘာသာဝင်တွေကိုထားတဲ့အခန်းကြီးရောက်တယ်ရောက်တော့အဲဒီခန်းကြီးထဲမှာဒီလိုမျိုးဒီသားစုတွေလိုက်ကလေးတွေရောအားလုံးပြုပြုံပြီးနေရတဲ့အနေအထားမျိုးရှိတယ်ကျောင်းဝင်းကြီးထဲမှာပဲကျေးဇူးတင်ပါရစေ။ချင်းဒီပါညာသာဝန်ဆိုပြီးတော့ဒီလိုတော့ပါနဲ့ပြည့်ကြည့်ရမျိုးရှိတယ်။ဒီလိုစင်မှာတော့ကျွန်တော်တို့လူမှုရေးသိမ်းဖွဲ့ဒီနဲ့ကိုယ်အားသာပါညီတော်တော်ဆန္ဒရေးခြံ၆ပါးကြတာရှိတယ်။ရှိရဆိုတော့အရင်အဓိကပြဿနာကတော့လူတွေအများကြီးကအဲ့ဒီနေရာထဲမှာပေါ့လေထောင်နဲ့ကြည့်တဲ့လူတွေအများကြီးကဒီနေရာတိုင်းကြီးခက်ချင်းချင်းထဲမှာပဲသူ့ပြုံနေရတဲ့အနေအထားမျိုးတွေရှိတယ်
။ခုနကုမိုးစော်တို့မွတ်စလင်ကျေးရွာကိုသွားတဲ့အခါလုံခြုံရေးကသွားလို့မရဘူး။ဒါပေမဲ့ရွာသူကြီးတွေနဲ့တွေ့ခွင့်ရတယ်ဆိုတော့မွတ်စလင်ရွာသူကြီးတွေကတော့ဒီတက်ခိုက်မှုတွေဖြစ်တာနဲ့သူတို့ရွာရဲ့အခြေအနေနဲ့ပတ်သက်လို့ဘာများထူးခြားပြောသေးလဲခင်ဗျ။
Okay အဲ့ဒီရွာပေါ့မနေ့ကပြောတဲ့မွတ်စလင်ရွာသူကြီးတွေပြောပါဘောလေအုပ်ချုပ်ရေးမှုဆိုလို့သူတို့ရွာကလူတွေကတော့အေးဆန်းဆန်းနေလို့တဲ့လူတွေဖြစ်တယ်။အကြမ်းဖက်တိုက်ခိုက်မှုတွေကိုလည်းသူတို့အားမပေးဘူး။အဲ့မောင်ကြီးရွာပေါ့လေမောင်ကြီးရွာတဲ့လူတွေကအဲ့မျိုးအားပေးတာမျိုးမဟုတ်ဘူး။အကြမ်းဖက်သမားတွေသူတို့ဝင်လာတဲ့လူတွေကိုလည်းသူတို့ကဖက်ပြီးတော့မှအနာပိုင်းမြတ်တော်ကိုဆွဲကြောင်းပေးရတဲ့ဒီရှိရသူတို့ရဲ့လူသိမ်းကြီးဝင်လာတဲ့ဆိုရင်သူတို့အမြဲတမ်းသတိထားရှိရကြည့်ပြီးတော့မဟာကျိုးတွေပြီးခဲ့တဲ့နေ့ရက်တုန်းကဆွေးနွေးကြတဲ့သက်မှာ၂ယောက်ကိုဖမ်းဆီးပြီးတော့သူတို့အနာပိုင်းမြတ်ကိုဆွဲကြောင်းပေးရတဲ့ရှိရလို့ပြောရင်ကအနာပိုင်းဒီဘက်ကလည်းသူတို့ရွာရေးအပြည့်သွားရေးလာရေးသူတို့ဖက်ခဲနေတဲ့ချိန်မှာဒီဝတ်တဲ့ဟာတွေကိုအနာပိုင်းဒီဘက်ကိုအကြောင်းကြားဆိုလို့ရှိရင်အနာပိုင်းဒီဘက်ကလုံခြုံရေးအစားတခြားယူရတာလည်းထောက်ပံ့လာရှိပါတယ်ဆိုတော့သူကပြောပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ဆူလွာကမော်နီရွာမှာတော့မွတ်စလင်ဒေသခံတွေသူတို့ရွာမှာပဲအေဂျင့်နေလို့ရတဲ့အခြေအနေရှိတယ်ပေါ့
ဟုတ်ကဲ့ကျွန်တော်မနေ့ကအဲအုပ်ချုပ်ရေးမှုရဲ့ပြောစကားရာဆိုရင်ကျွန်တော်အဲ့လိုပဲစီးခဲ့ရပါတယ်ကျွန်တော်တို့ကိုယ်ရည်နဲ့အိမ်ကြောင်ကိုသွားရောက်ဝင်ရောက်ပြီးကြည့်ရှုရတဲ့အနေအထားတော့ရှိခဲ့ပါဦးခင်ဗျာ
ဟုတ်ကဲ့ကိုမိုးစော်ရေးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ